သမ္မတဒေအဝင်မြင့်သမ္မတတာဝန်စတင်ထမ်းဆောင်နေနေမှာပဲပြင်ဆင်ဖွဲ့စည်းလိုက်တဲ့အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီအကြောင်းကိုအရင်ဆုံးတင်ပြချင်ပါတယ်။မြန်မာနိုင်ငံရဲ့လုံခြုံရေးနဲ့ကာကွယ်ရေးဆိုင်ရာအရေးပေါ်ကိစ္စတွေကိုတိုင်ပင်ဆွေးနွေးရမယ်။အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီကာလုံကိုပြင်ဆင်ဖွဲ့စည်းလိုက်တာပါ။အဖွဲ့ဝင်၁၁ယောက်ပါဝင်တဲ့အခုကာလုံကအရင်ကာလုံထက်ပါထူးခြားသွားပါတယ်။ကိုညာဝင်းအောင်ကစူးစီးတင်ပြထားပါရဲ့ရှင်
။အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီကာလုံကိုဖွဲ့စည်းပုံအခြေခံဥပဒေပုံမှန်201နဲ့ပြည်ထောင်စုအစိုးရအဖွဲ့ဥပဒေပုံမှန်30ပုံမှန်ခွဲကရလူပုဂ္ဂိုလ်12ဦးနဲ့ပြင်ဆင်ဖွဲ့စည်းလိုက်တာဖြစ်တယ်လို့မတ်လ30ရက်နေ့စွဲနဲ့ထုတ်ပြန်တဲ့သမ္မတဦးဝင်းမြင့်ရဲ့ကြေညာချက်ထဲမှာဖော်ပြထားတာပါသမ္မတဦးဝင်းမြင့်ပြန်လည်ပြင်ဆင်ဖွဲ့စည်းလိုက်တဲ့ကာလုံထဲမှာတော့ NLD ပါတီက4ဦးတက်မတော်ဘက်က6ဦးနဲ့အတူပြည်သူ့လွတ်တော်ဥက္ကဋ္ဌဖြစ်လာတဲ့အရင်ကပြည်ခံမျိုးပါတီခေါင်းဆောင်ဟောင်းဦးတီခွန်မြတ်လည်းပါဝင်ပါတယ်ဦးတီခွန်မြတ်ကိုသူရဦးရွှေမန်းရဲ့အကြံပေးချက်အရတင်မြှောက်လိုက်တာလို့သတင်းတွေကြေကြေပြန့်ပြန့်ထွက်ပေါ်နေတာပါ။ဒါကြောင့်ကာလုံထဲမှာ NLD ပါတီရဲ့အင်အားပိုနည်းသွားသလိုဖြစ်သွားပါတယ်။ဒါပေမဲ့ NLD အစိုးရကတော့ကြံနေသေးတဲ့နောက်ထပ်3နှစ်တာတက်တန်းအတွင်းမှာလည်းကာလုံအစည်းအဝေးကိုခေါ်ဖို့အလားအလာနေတယ်လို့သုံးသပ်သူကရန်ကုန်တိုင်းလွှတ်တော်ကိုယ်စားလှယ်ဟောင်းဒေါက်တာညညိုသိန်းဖြစ်ပါတယ
်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဟိုကာလုံနဲ့ပတ်သက်ပြီးတော့ဟိုထက်ထဲဝင်ဝင်တိတ်ပြီးတော့စဉ်းစားထားဖို့မပေါ်ဘူးပေါ့နော်ပြီးခဲ့တဲ့တက္ကသိုလ်နှစ်မှာကလည်းပဲကာလုံကိုခေါ်ခဲ့တာမဟုတ်ဘူးဆိုတဲ့အခါကျတော့အလားမဲ့တက္ကသိုလ်အတွင်းမှာလည်းပဲပေါ့နော်ထူးခြားတဲ့ကိစ္စမရှိဘူးဆိုရင်ဟိုကာလုံကိုခေါ်မယ်လို့ကျမတို့မထင်ဘူးပေါ့လေအဲ့ဒီတော့ဟိုဒီဥတည်ခုံမြတ်ရောက်သွားခြင်းဟာဒီကာလုံနဲ့ဥတည်ခုံမြတ်ပါသွားခြင်းအဖြစ်ပေါ့နော်သိပြီးတော့ပေါ့နော်ဟိုထူးခြားတဲ့နိုင်ငံကြီးအကြောင်းလဲဟိုဖြစ်လာမှာမဟုတ်ဘူးပေါ့နော်အဲ့တော့ဘာကြောင့်လဲဆိုတော့အစကတည်းကက NLD ရဲ့ဥချွေရေးဆိုင်ရာမူဝါဒမှာကဒီလူသားပြန်လဲတင်မြဲလို့ပြောတော့လဲပဲပေါ့နော်ဒီကာလုံကိုဟိုမခေါ်ဘဲနဲ့တိုင်းလူကိုဥချုံနိုင်ရဲ့လို့ဟိုယုံကြည်ထားပုံရတယ
်လေ NLD အစိုးရတက်လာချိန်တုန်းကဖွဲ့စည်းခဲ့တဲ့ကာလုံကောင်စီထဲမှာတမရဟောင်းဦးထင်ကျော်နိုင်ငံရေးဝန်ကြီးဒေါက်တာဆန်းစုကြည်အပါအဝင် NLD ပါတီနဲ့တက်ဆိုင်သူ5ဦးပါဝင်ပြီးတက်မတော်ကာကွယ်ရေးဦးစီးချုပ်ကခန်းနားနိုင်တဲ့ကိုယ်စားလှယ်က6ဦးရှိတာကြောင့်ကာလုံအစည်းအဝေးကိုခေါ်ပြီးမဲခွဲခဲ့ရင် NLD ဘက်ကရှုံးနိမ့်မယ်ဆိုတဲ့အမြင်တွေရှိထားကြတာပါဒါပေမဲ့အမျိုးသားပြန်လည်ပြည်ညက်ရင်းနဲ့တိုင်းပြည်ပြဿနာတွေကိုငင်းခုန်ဆွေးနွေးတဲ့နေရာတစ်ခုအဖြစ်ကာလုံအစည်းအဝေးကိုခေါ်ယူခြင်းအဖြစ်တိုင်းပြည်အတွက်အကျိုးရှိလာနိုင်တယ်လို့နိုင်ငံရေးလှိလာသုံးသပ်သူဒေါက်တာရံမျိုးသိန်းကပြောပါတယ်
အဲ့တော့တကယ်တမ်းပြောရင်တော့သမရဦးထင်ကျော်လက်ထက်ကာလုံရဲ့နှစ်ဖက်အားမြချေအနေထားတဲ့တော့သမရဝင်းမြင့်ဦးဆောင်တဲ့ဒီကာလုံမှာကအားမြချေနည်းနည်းလျှော့သွားတယ်လို့သုံးသပ်လို့ရတယ်။ဒါပေမဲ့ကျွန်တော်ရဲ့အမြင်ကတော့ကာလုံကောင်စီအစည်းအဝေးမှာတမရကောင်စီဝင်တွေကအများစုရထားပေမဲ့လည်းပဲဒါမဲ့တုံးတဲ့အတွင်းမှာကာလုံကောင်စီအစည်းအဝေးကိုလုံးတင်တယ်လို့မြင်တယ်။လက်ရှိငြင်းငြင်းရဲ့အချက်တွေဖွဲ့စည်းပုံအခြေခံဥပဒေအချက်တွေစီပွားရေးအချက်တွေနောက်အာဂရိလိုက်စားမှုတိုက်ချက်ရေးဒီလိုစိန်ခေါ်မှုအချက်တွေတွေကိုကာလုံစည်းဝေးမှာတော့ကြည်ကြင်ပြန့်ပြန့်အကျိနဲ့တော့ညှိနှိုင်းဆွေးနွေးပြီးတော့အရက်ဘက်ခေါင်းဆောင်တွေနဲ့ဆက်ဘက်ခေါင်းဆောင်တွေရှားမှာယုံကြည်မှုနားလည်မှုပူးပေါင်းဆောင်ရွက်မှုကိုပြင့်တင်နိုင်မယ်ဆိုရင်ကျွန်တော်တို့တိုင်းပြည်ရဲ့ဒီမိုကရေစီအပြောင်းအလဲအတွက်ကိုအလားအလာခေါင်းတွေပေါ်ထွက်လာနိုင်တယ်လို့ကျွန်တော်ကမြင်တယ
်သမ္မတဦးဝင်းမြင့်လက်ထက်မှာလုပ်ငန်းတွေအရင်ကထက်ပိုပြီးတွက်လက်လာနိုင်တယ်ဆိုပေမဲ့ထူးခြားတဲ့နိုင်ငံရေးအပြောင်းအလဲတွေကိုတော့မမျှော်လင့်နိုင်သေးဘူးလို့ဒေါ်ညိုသိန်းကမြင်ပါတယ
်။ကိုယ့်ကိုယ်ရင်ပြောရမယ်ဆိုရင်တော့တမလာကြီးဦးမြင့်တက်လာခြင်းအဖြစ်ပေါ့နော်။ဒီတမလာကြီးဟောင်းဦးဖြစ်ကျော်တက်ဆောက်လို့ရှိရင်တော့လုပ်ငန်းတွေပိုပြီးတွက်လက်ဉာဏ်ဆိုင်လာလိမ့်မယ်လို့ဟိုမျှော်လင့်တယ်ပေါ့နော်။ဒါပေမဲ့ထူးခြားတဲ့နိုင်ငံရေးအပြောင်းအလဲတွေကိုဖြစ်မလာနိုင်ဘူး။ဘာကြောင့်လဲဆိုတော့နိုင်ငံကိုတကယ်ဥဆောင်တာကတော့အောင်ဆန်းစုကြည်ဖြစ်တဲ့အတွက်ကြောင့်မလို့ပေါ့နော်ဒီတမနာပြောင်းလုံနေတော့ကျမတို့ဟိုထူးခြားတဲ့နိုင်ငံရေးအပြောင်းအလဲတွေရှိလာပဲလို့တအားကြီးကျမတို့ပြောနေထားလို့မရအောင
်အခုပြန်လေဖွဲ့စည်းလိုက်တဲ့ကာလုံထဲမှာတမနာဦးဝင်းမြင့်ဒုတမနာတွေဖြစ်တဲ့ဦးမြင့်ဆွေနဲ့ဦးဟန်နရီဗန်တီယူပြည်သူ့လွတ်တော်ဥက္ကဋ္ဌဦးတီခွန်မြတ်အမျိုးသားလွတ်တော်ဥက္ကဋ္ဌမန်းဝင်းခိုင်တန်းတမနာကဝေဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဒုတက်ချုပ်ဒုဗိုလ်ချုပ်မှုကြီးစိုးဝင်းတမရကခံလာတဲ့ပြည်ထရေးဝန်ကြီးကာကွယ်ရေးဝန်ကြီးနဲ့နေဆိုင်ရေးဝန်ကြီး12ဦးပါဝင်တာဖြစ်ပါတယ်ခင်ဗျာ